မကြခင်မှာရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးအရေးကြီးတာအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဖို့ကပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဥတ္တမောင်သားအနေနဲ့ဘယ်လိုဖြေကျင်းပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘက်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စံတော်ကိုကောက်ထဲပေါ်ပေးမယ်ခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်နိုင်ငံကြီးကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ပြည်သူလူထုကလိုလားတဲ့ခေါင်းဆောင်ရပြီဆိုတဲ့အခါကျမှအုပ်ချုပ်မှုပြည်ရင်ကြောင်းတဲ့ရတော့ဒုတိယကျင်းလုပ်လို့ရနိုင်မှာကျပါတယ
်ခေါင်းဆောင်ပြောင်းလဲသွားလည်းပဲခေါင်းဆောင်အနေနဲ့လှုပ်ခွင့်မစားဘူးဆိုရင်တော့ခင်ဗျာ
အတိုင်းစားလို့ရှိပါတယ်မနိုင်ရရဲ့စီပွားရေးလူမျိုးရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေအားနေပါတယ်အခုပဲကောင်းဆောင်ဖြစ်ဖြစ်လုပ်ရမယ်အလုပ်ဖြစ်ပါတယ်ဆိုတော့ဒီမိုကရေစီလမ်းကြောင်းပေါ်ကနေမတွေ့ဖြစ်သွားဖို့ကပုံပြီးတော့အကြီးအကဲကြတယ်ဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဝါဒထုံးကားလာလို့ရှိရင်အုပ်ချုပ်ရေးပြတ်သွားတာညာပါတယ်ဒါကြောင့်မို့အဲ့ဒီအာဏာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့လူတွေနဲ့အုပ်ချုပ်ရေးကိုပြည်ကြောင်းလဲတဲ့ဆိုလို့ရှိရင်နောက်အာဏာပိုင်ဝါဒဆက်ပြန်ပြီးဝင်သွားမှုအလားလာရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်ဒါတော့ပြောတာပ
ါဆိုတော့ခေါင်းဆောင်ပိုင်းဆိုတာတဲ့အုပ်ချုပ်ရေးရန်ညဘျူရိုကရေစီကိုလည်းပဲလူစစ်တွေနဲ့အစားထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
ဟုတ်ပါတယ်မှန်ပါတယ်ညသောအဖြစ်နိုင်ငံတွေဟာအောက်တော်နေကြောင်းပြီးတဲ့အခါမှာယူရိုကေဂျီရဲ့အကြီးတွေအခုအစိုးရထီအောင်မှုစူးစမ်းကြပါမယ်2009ခုနှစ်ထိလေ့လာထားတဲ့လေ့လာချက်တစ်ခုပါဆိုလို့ရှိရင်အစိုးရထီအောင်ဖို့ဆိုတာသူတို့သတ်မှတ်ထားတဲ့စံနေပေါ့နော်အဲ့ဒီထဲကိုဖြတ်သွားတဲ့နိုင်ငံ20ပေါ့အဲ့ဒီနိုင်ငံ20ရဲ့ပြည်မြောက်က36နှစ်ကြာပါတယ်ယူရိုကေဂျီရဲ့အကြီးတွေမြန်မာလာဖို့ဆိုတာက2020ကျော်ကြာပါတယ်ဒါနိုင်ငံ20ရဲ့ပြည်မြောက်နော်နိုင်ငံ20ရဲ့ဘုံဝင်တဲ့နိုင်ငံတွေအများကြီးရှိပါသေးတယ်သူတော့မြမတပိုင်းကြောင်းရပြောလို့ရှိရင်ဘီရိုကရေစီအခြေခံကောင်းတွေကိုဖျက်ဆီးခဲ့တာကတပ်မတော်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြမဆိုရှယ်ဒီမိုကရက်တစ်ပါတီခြင်းနဲ့တပ်မတော်အစိုးရတစ်ချက်အထူးသဖြင့်တပ်မတော်အစိုးရတစ်ချက်မှာပို့ပြီးဖျက်ဆီးသွားတာဖြစ်ပါတယ်။ဒါကြောင့်မို့ဒီမိုကရေစီကိုရှေ့ရှုတဲ့ခေါင်းဆောင်ပေါင်းတစ်ယောက်ကိုကျင်းပဖို့ဒါပေမဲ့အဲ့ဒီပါတီအာဏာရဖို့ကတော်တော်လေးအရေးကြီးပါတယ
်။ဟုတ်ကဲ့ဆရာကျွန်တော်တခုမေးချင်တာစောစောကဆရာနိုင်ငံ20ပြောတဲ့အထက်မှာအဲ့နိုင်ငံ20ရဲ့နိုင်ငံရေးအခြေအနေဖွဲ့စည်းပုံအရသာအစိုးရလုပ်ပိုင်ခွင့်ရရှိတဲ့အခြေအနေစတာတွေဟာအခုမြန်မာနိုင်ငံအခြေအနေနဲ့အကျုံးဝင်လာသူတွေမဟုတ်ဒီဟာတဲ့ပုံပြီးလွတ်လပ်မှုရှိတဲ့နိုင်ငံတွေလားဖွဲ့စည်းပုံအရသာသဖြင့်အရသာလုပ်ပိုင်ခွင့်ရှိတဲ့နိုင်ငံလားဆိုတော့နည်းနည်းရှင်းပါအောင်ကြာ
ကျွန်တော်အဲ့ဒီအခြေခံစာတော့မဖောက်ဘူးပါဘာကြောင့်လဲဆိုတော့အဲ့ဒီအခြေခံစာကဆက်စပ်နေအရာကြီးနဲ့ပြီးဝတ်စားပါလေဒါကနိုင်ငံဒီပါတော့ရောက်ရင်းနှီးမြှုပ်နှံမယ်ဆိုတဲ့ committee ဒီကဝင်ပြီးတော့ပြောကြတာပါအဲ့တော့ခုနပြောနေတဲ့အခြေအနေလေးကြိုက်လားမကြိုက်လားတူလားမတူလားဆိုတာထက်မျိုးမျိုးကွဲကြမှာပါပဲဒါပေမဲ့ဒီနိုင်ငံ CD ရဲ့ပြမ်းမြကူက2020ကျော်36နှစ်လောက်ကြာတယ်ဆိုလို့ရှိရင်အနည်းဆုံးကျွန်တော်တို့ကအဲ့ဒီနိုင်ငံ20လောက်ချိန်ပြီးလုံးမလုံးမှာအထုံးမှုကောင်းလေးတစ်ခုရနိုင်တယ်လို့ယူဆမှာပေါ့နော်ဆိုတော့ကွာသူတဲ့ပုံပြီးလုံနိုင်တယ်ဆိုလို့ရှိရင်တော့မြစ်တီထားတဲ့အနေပြီးတော့ကြောက်ပါမှာ
တချို့ဒီမိုကရေစီပြုပြင်ပြောင်းလဲသွားတဲ့အာနာရှင်စတင်ရကူးသွားတဲ့နိုင်ငံတွေထိုင်ဝမ်တို့တောင်ကိုရီးယားတို့စသဖြင့်အဲ့ဒီနိုင်ငံတွေနဲ့ဆိုင်မြန်မာနိုင်ငံမှာလူမျိုးရေးတိုင်းရင်းသားပဋိပက္ခတွေနေဇဒေသပြဿနာတွေအခုခါမှာအနောက်ဘက်နေဇပြဿနာတွေဖြစ်နေတော့ပြည်သူတွေရဲ့သဘောထားကလည်းပဲဒီမိုကရေစီအရေးထက်မျိုးဘာသာအရေးကိုစိတ်ပြီးတော့များအာဇုံခွန်ဆိုင်အလေးထားနေရသလားဒီအချက်ကတော့ခုနပြုပြင်ပြောင်းလဲမှုတွေအတွက်အဟန်တာဖြစ်နိုင်မယ်လို့စဉ်းစားစရာမရှိဘူးလားခင်ဗျာ
ဟိုနိုင်ငံတွေမှာအလေးထားတဲ့ကိစ္စရပ်တယ်ရှိပါ project ကတော့ဟန်ချက်ပါကျွန်တော်တို့လိုအိုင်နာလူမျိုးတွေလူမျိုးရဘာသာရမျိုးမျိုးကွဲပြားနေတဲ့နိုင်ငံတွေအရေးကြီးဆုံးအချက်ကတော့ယူသားလုံးစီလုံးမျိုးတွေပါအဲ့ဒီအကြောင်းချက်ကလွတ်လပ်ခွင့်တွေပို့ပြီးတော့ပြီးကြကြတယ်ဆိုပြီးတော့ပြောကြပါတယ်။ဒါကြောင့်မြန်မာနိုင်ငံပြဿနာမရိုးစင်လာပါဘူး။ချက်ချဲပါလေ။အချင်းယူကောင်းယူပါပါလိမ့်မယ်။အဲ့ဒီထက်မှအတက်ကျအနိုင်ငံ့နေတဲ့အများကြီးကျန်ရနိုင်ပါလေ
။ အခုလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နည်းနည်းကြိုပြီးတော့ခံမှန်းကြည့်ရင်ပေါ့လေဘေးဒင်းဆရာတွေမဟုတ်ကြတော့လဲပဲအလားအလားဘယ်လိုဖြစ်နိုင်ပါသလဲအဲ့တော့လာမဲ့ရွေးကောက်ပွဲပြီးတဲ့အခါမှာတရားမျှတရေးရွေးကောက်ပွဲလို့ရင်တော့ပြည်သူလူထုအများစုထောက်ခံမှုရတဲ့နိုင်ငံကြီးကဖြစ်လာတော့မှာပဲပေါ့လေအစိုးရဖွဲ့လာနိုင်မှာပဲဖြစ်ပါတယ်အဲ့ဒီအခါမှာရွေးမဲ့အရွေးဟာအခုပြီးခဲ့တဲ့2015က2020အထိရွေးခဲ့တဲ့အရွေးထက်ပိုပြီးတော့ကောင်းလာလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
လေလာကျတဲ့ခုပြရဆိုတော့အခုချိန်ဒီတော့ဆန်းစုကြည်ပေါ်ထောက်ခံမှုက67နဲ့တက်ခွန်ဆယ်ရယ်လို့နောက်နည်းမျိုးစသည်ရှိနေပါလေအကြောင်းလေးပါဘူးသူကရင်းချီတဲ့ခေါင်းဆောင်မျိုးဒီမှာနိုင်ငံမှာတော်တော်ရှားပါလေတော့ဆန်းစုကြည်ကရှားရှားပါပါပါသူ့ကိုသူတို့ကဖြစ်ကြတယ်အဲ့ဒီဖြစ်တာတည်းမကောက်ဘူးဗျရုံကြည်ကူးဝယ်တဲ့ဖြစ်ရှိပါလေဒီမှာငါမဲပေးဖို့ကိုသိလာလို့ရှိနေတယ်သူတို့ကပုံကူကြီးပေါ်မှာအခြေတော်ကြီးပြကြတာဖြစ်ပါလေကျွန်တော်တို့သတင်းမှာဓမ္မရီရဲ့သုံးသပ်မှုကတော့အစိုးရရဲ့ဆောင်ရွက်ချက်တွေကိုချိန်ထိုးကြည့်တော့ဒါပေမဲ့လူလူကမဲပြီးတဲ့အခါမှာအဲ့ဒါကစိတ်ကြီးအဓိကကြားဆိုကျွန်တော်မဖြစ်ပါဘူးဒါကြောင့်ကျွန်တော်ဆောက်ရှုကြည့်ပြဆောင်တဲ့ပါတီကပဲအလဲရမှုအလားအလာများပါလေအဲ့ဒီဟာ
ယုံကြည်ရယ်ဆိုတာတဲ့ကိုယ်ွယ်စီကတ်တဲ့သဘော personality cult မြန်မာနိုင်ငံရေးမှာအဲ့ဒီဓလေ့မျိုးရှိနေတဲ့အတွက်ကြောင့်ကိုယ်တိုင်ဆုံးဖြတ်ရတာကအဲဒီခေါင်းဆောင်တူတယောက်တည်းပေါ်မှာပဲမိခွန်းလုံးနဲ့သူပြောမှပဲအကုန်လုံးဖြစ်တယ်ဆိုတဲ့သဘောမျိုးသူမပြောရင်ဘာမှမလုပ်ရတဲ့အတွက်ကြောင့်လဲတူတက်မှုနှောင့်နှေးရတဲ့ဆွေပညာရှင်တချို့ကသုံးသပ်ကြပါတယ်ကျွန်တော်နာမည်တော့မပြောလို့တော့ပါဘူးအဲဒီအခြေအနေမျိုးများမြန်မာနိုင်ငံမှာဖြစ်နေလေသလားလို့မေးလာမယ်ဆိုရင်တော့ခင်ဗျာ
ဒါကမဆောင်မလွဲတာလေတောက်ချက်ပါပဲဘာကြောင့်လဲဆိုတော့အင်မတန်အခောင်းရဲ့ခေါင်းဆောင်ကြီးပေါ့နော်မှမြန်မာနိုင်ငံမှာအနာရသွားတဲ့ပုံစံတွေထဲမှာဒါဆိုလို့ရှိရင်အီးမေးလ်ကိုပြောလို့ရတယ်။ကျွန်တော်ဒီတိုက်ချေပြောလို့ရမယ်။ခုတော့ဆိုင်းစစ်ကြီးကိုပြောလို့ရမှာပေါ့နော်။ဆိုတော့အဲ့ဒီလိုအားကောင်းတဲ့အကြောင်းပေါ်လို့လည်းတွဲလိုက်လာတဲ့ခက်ခဲတွေ၊ယတနာတွေတုံ့ဆိုင်ကြည့်လိုက်အများကြီးရှိပါတယ်။မြန်မာနိုင်ငံချုပ်နေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါ။အဲကျောင်းဝင်းတင်နဲ့ကျွန်တော်အာစကားပြောမှုတဲ့အခါမှာရှောင်းဝင်းတင်ကကြိုးပြီးပြောခဲ့တာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံရေးမှာအဓိကရှင်သွားတဲ့ပြဿနာတစ်ခုကတော့ဒေါက်တာဆုကြည်နဲ့ကျန်တဲ့ခေါင်းဆောင်တွေကြားကွာတဲ့အကွာဟာဤမှနေတာလည်းဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဘိုကျော်အောင်ဆန်းနဲ့အခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာဒေါက်တာဆုကြည်နဲ့လက်ရှိအခြားခေါင်းဆောင်တွေကြားကွာတဲ့အကွာဟာအမတန်ကိုကြီးမားပါတယ်ဒါကြောင့်အဲ့ဒီခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေဒီမှာပါ။ဘာကြောင့်လဲဆိုတော့ဒီစစ်နှစ်ကိုကအဲ့ဒီလိုခေါင်းဆောင်တွေကိုပြန်ပြီးဆန့်ကျက်ထိန်းနိုင်တဲ့သူ့သဘောနဲ့သူစနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မလို့ဒါတွေကခေါင်းဆောင်ရဲ့ပြဿနာအထက်ဒီစစ်အုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။မြန်မာနိုင်ငံကြီးဖွဲ့ချုပ်ဒီကာလမှာအားလိုက်ရတယ်လို့ပြောလို့ရတာကတော့ဘာဝကြစွာပဲစစ်တပ်ကျော်တော်နောက်ခါဟောပဲပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကြေးကြီးကိုပြစားပြရတာပါပဲကျွန်တော်တို့အကြောင်းလဲဆိုင်ရာစာပေကိုကြည့်မယ်ဆိုလို့ရှိရင်ဒီကြေးကြီးနဲ့အကြောင်းလဲဆိုတာကအကြိုက်ဆွဲနေကြတဲ့အကြောင်းကြံကြီးဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကြံကြီးပြရမှာဆိုလို့ရှိရင်ဒီပထမအတန်းကလာတော့ program ချောက်တာဒီကြေးကြီးကိုပြစားပြရတယ်ဒါလည်းဒီအကြောင်းနဲ့ဒီလုံလောက်တယ်လို့ကျွန်တော်ယူဆပါတယ်။ဒုတိယတန်းမှာတော့အကြောင်းနဲ့တက်ကိုပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောပြပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမယ်ပေါ့။ပိုစီလာနိုင်
တယ်။တည်ငြိမ်မှုကတော့အဲတည်ငြိမ်မှုလို့ကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းငြိမ်းရေးနဲ့ပတ်သက်လာတယ
်။ဟုတ်တယ်
။အဲ့တော့လည်းဆက်ဆံရေးနဲ့ပတ်သက်ပါတယ်။ဒါဒီကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့နောက်ဆက်အခက်အခဲဆက်ပြီးကျွေးဝနိုင်ပါတယ်။ဒါပေမဲ့ဒီမျိုးလိုပြောတဲ့အခါမှာအုပ်ချုပ်ရေးရန်ကြီးအတင်းကဒီမျိုးသဘောရပြောမယ်ဆိုရင်တော့သိနိုင်လိမ့်မယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့တချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ကြီးဘျူရိုကရေစီကခိုင်မာနေရင်အဲ့ဒါဆက်သွားနေတာပဲခိုင်မာလဲပဲဒီလိုဟာတွေအများကြီးရှိရဲ့ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲလူတွေကထောက်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆယ်မှာ
မမပဲဒါကလေကျွန်တော်မိတ်ဆွေဤသူတော်မှာကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးမပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ကြေတနာခိုင်းတယ်မခိုင်းတတ်တဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုချုပ်ပြီးပြောပါတယ် ဒါဒီအားလုံးဟာလက်ရှိအစိုးရကလုပ်ခဲ့တာဖြစ်ရေစိုးရဆက်ဆက်ကြောင့်ဖြစ်ရတဲ့ပြဿနာဖြစ်ပါတယ်။ဒါကိုလက်ရှိစိုးရကအမွေဆက်ခံပြရတယ်။အဲ့ဒီကိစ္စထပ်နိုင်မှုကြိုးစားနေရပါတယ်။ဒီလိုပြည်ပြည်ကြောင်းလဲတဲ့အရှိန်ကိုနှီးနေတာကလည်းဒါကတော့လက်ရှိစိုးရမှာတာဝန်ရှိပါတယ်။